Azerbaijan နိုင်ငံဘာကူးမြို့တော်မှာဒရင်နှစ်ပတ်ကြာကျင်းပမယ် COP29 လို့ခေါ်တဲ့ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာထိပ်သီးအစည်းအဝေးဒီကနေ့စပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်တဘာဝဘေးကျရောက်နေတဲ့ဒီကနေ့ကမ္ဘာဟာပျက်စီးသွားမယ့်လမ်းကြောင်းပေါ်ရောက်နေပြီဆိုပြီးတော့ဒီ COP29 အကြီးအကဲအသည် Azerbaijan နိုင်ငံ Gehar စနစ်နဲ့တဘာဝအရင်းမြေဝန်ကြီး Mukhtar Babayev ကသတိပေးပါတယ်
။ Climate change is already here.From flooded homes in Spain to forest fires in Australia.
ရာသီဥတုပြောင်းလဲမှုတွေနဲ့ကြုံနေရပြီးတော့ Spain မှာရေလွှမ်းမှုတွေနေနေကနေ Australia နိုင်ငံကတော်မီတွေပင်လယ်ရင်မြေနဲ့ပြင်မြင့်နေတဲ့ Pacific ဒေသကနေအရှေ့အာဖရိကလွင်တီးကောင်ဖုံးဆိုးမြေတွေထိတွေ့နေရတဲ့အကြောင်းဒါဟာလူတွေအတိဒုက္ခခံစားနေရတာကိုအရေးထိုးနေတယ်လို့သူကပြောပါတယ်ရာသီဥတုဖောက်ပြန်မှုကြောင့်ပေါ်ပေါက်လာတဲ့သဘာဝဘေးဒဏ်ရော့ပါဖို့နဲ့အပူချင်းရေလွှမ်းမှုမှုမိုးခေါင်နာတွေနဲ့မုန်တိုင်းလိုသဘာဝဘေးဒဏ်မျိုးကိုခံနိုင်မှုအတွက်ဆင်းရဲတဲ့နိုင်ငံတွေအတွက်ဒေါ်လာထရီလီယံနဲ့ချီပြီးတော့လိုအပ်ပါတယ်။ဒါကြောင့်ရာသီဥတုဖောက်ပြန်မှုတွေတိုက်ဖျက်ရေးရန်ငွေဒေါ်လာဘီလီယံ100ထားရှိဖို့ကမ္ဘာနိုင်ငံတွေကတောင်းဆိုနေကြပါတယ်ရှင်။